မြန်မာနိုင်ငံမှာလူနည်းစုခရစ်ယာန်ဘာသာဝင်တွေနဲ့တခြားလူနည်းစုရိုဟင်ဂျာမွတ်စလင်တွေပေါ်ဖိနှိပ်ခွဲခြားဆက်ဆံမှုတွေလုပ်နေတယ်ဆိုပြီးအမေရိကန်ရဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ကော်မရှင်ကဒီဇင်ဘာ23ရက်အင်္ဂါနေ့မှာအစီရင်ခံစာနှစ်စောင်ကိုတပြိုင်တည်းထုတ်ပြန်လိုက်ပါတယ်မြန်မာနိုင်ငံအတွင်းဘာသာရေးလွတ်လပ်ခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်လို့သူတို့ရဲ့လက်လာတွေ့ရှိချက်တွေကိုမြန်မာအစိုးရကိုရောအမေရိကန်အစိုးရကိုပါတိုက်တွန်းအကြံပြုခဲ့ပါတယ်ဒီအကြောင်းကိုညံဝင်းအောင်ကတင်ပြပေးပါမယ်ရှင
် USCRF လို့ခေါ်တဲ့အမေရိကန်အစိုးရရဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ကော်မရှင်ကမြန်မာပြည်ကခရစ်ယာန်ဘာသာဝင်တွေနဲ့ပတ်သက်လို့ Hidden Plight လို့အမည်ပေးထားတဲ့အစီရင်ခံစာနဲ့သူတို့အဆိုလူနည်းစုရိုဟင်ဂျာမွတ်စလင်တွေနဲ့ပတ်သက်ပြီး Suspended in Time ဆိုတဲ့အစီရင်ခံစာနှစ်စောင်ကိုထုတ်ပြန်ခဲ့တာဖြစ်ပါတယ်ဒီအစီရင်ခံစာနဲ့ပတ်သက်ပြီး Washington DC မှာရှိတဲ့သတင်းတောက်များအသင်းမှာဒီဇင်ဘာ23ရက်ညနေပိုင်းကသတင်းစာရှင်းလင်းပွဲတစ်ရက်လုပ်ခဲ့ပါတယ်ခရစ်ယာန်ဘာသာဝင်တွေရဲ့လွတ်လပ်စွာကိုးကွယ်ခွင့်ချိုးဖောက်ခံရတဲ့အခြေအနေတွေကို Hidden Plight ဖုံးကွယ်ထားတဲ့အတ္တိဒုက္ခဆိုတဲ့အစီရင်ခံစာမှာဖော်ပြထားပြီးမြန်မာနိုင်ငံကခရစ်ယာန်ဘာသာဝင်တွေဟာအချိန်အတော်ကြာကလေးကဖိနှိပ်ခွဲခြားဆက်ဆံခံရတာတွေကခုထိဆက်ရှိနေသေးပဲလို့ USCIRF Commission ရဲ့အရှိတောင်အာရှ Policy ဘိုင်းဆိုင်ရာအဆင့်မြင့်ကျွမ်းကျင်သူ Tina Mafford ကပြောပါတယ
် The first report highlights and underscores the violations against ethnic minority Christians.Much of their treatment is based on decades-long discrimination and maltreatment by Burma's government and military.
ပထမစင်ခန်းစားကတော့လူနည်းစုခရီးယံဘာသာဝင်တွေပေါ်ဖိနှိပ်မှုကိုမိမောင်းထုတ်ပြထားတာဖြစ်ပါတယ်။ဆယ်စုနှစ်ပေါင်းများစွာစစ်ဆိုးရခေတ်ဆက်ဆက်လက်ထက်စစ်တပ်နဲ့အာဏာပိုင်တွေရဲ့လက်အောက်မှာခွဲခြားဆက်ဆံမှုနှိပ်စက်ခံရမှုတွေအကြောင်းကိုရေးသားထားတာဖြစ်ပါတယ်။ပညာသင်ပိုင်ခွင့်အလုပ်ကိုင်းရပိုင်ခွင့်ဘာသာရေးအဆောက်အဦးဆောက်ဖို့မြေယာပိုင်ဆိုင်ခွင့်ဘာသာရေးအဆောက်အဦးပြင်မှုဒါမှမဟုတ်ဆောက်ဖို့အပြင်လေဝါကတ်တိုင်ထောင်မှုစသဖြင့်တို့ကိုစနစ်အရဟန်တားထားတာတွေရှိတဲ့အပြင်ကိုယ်ွယ်တဲ့ဘာသာအတင်းပြောင်းခိုင်းမှုအစိုးရအမှုတန်းတွေဆိုရင်လည်းမြန်မာဗုဒ္ဓဘာသာအခကြီးရဲ့ကြီးတွေမှာမဖြစ်မနေပါဝင်ဆင်နွှဲရတာတွေအလူငွေထွက်ရတာတွေစသဖြင့်တို့ပါဝင်ကြပါတယ်သူတို့တွေဟာခရစ်ယာန်ဘာသာကိုယ်ွယ်ရမှာကြည်ကြပြန့်ပြန့်ဟန်တာခံရတာတွေရှိပါတယ
် Suspended in time အစိုးရရဲ့အချိန်ဆိုင်ငံ့နေခြင်းဆိုတဲ့အစီရင်ခံစာမှာတော့ရိုဟင်ဂျာမွတ်စလင်တွေဖိနှိပ်ခံရတဲ့ကိစ္စတွေကိုအသေးစိတ်ရေးသားထားပါတယ်ဒီအစီရင်ခံစာနဲ့ပတ်သက်လို့ Tina Mapo ပြောတာက
The second report on Rohingya Muslims takes an in-depth look at how the situation the current conditions for Rohingya Muslims deteriorated rapidly during the previous government of Thein Sein.
ဒုတိယအစီရင်ခံစာကတော့ရိုဟင်ဂျာမွတ်စလင်တွေနဲ့ပတ်သက်ပြီးအရင်ဦးသိန်းစိန်အစိုးရလက်ထက်မှာရိုဟင်ဂျာမွတ်စလင်တွေရဲ့အခြေအနေဟာတိတိတသားကြီးကျဆင်းလာတာကိုဖော်ပြထားတာဖြစ်ပါတယ်။အတွင်ကုပြောင်းရေးကာလဖြစ်ပေမဲ့လို့လေရိုဟင်ဂျာမွတ်စလင်တွေရဲ့အခြေအနေကတော့ပိုဆုပ်ယုပ်ခဲ့ပြီးခရစ်မြင်တွေ့နေရတဲ့အခြေအနေတိဆက်ရောက်ခဲ့တာဖြစ်ပါတယ်
။ခုလိုဘာသာရေးလွတ်လပ်ခွင့်ချိုးဖောက်မှုအများစုဟာဦးသိန်းစိန်အစိုးရလက်ထက်ကဖြစ်ခဲ့တဲ့အကြောင်းအရာတွေဖြစ်တယ်လို့ NLD အစိုးရလက်ထက်မှာတော့ပြီးခဲ့တဲ့အောက်တိုဘာလနောက်ပိုင်းရခိုင်ပြည်နယ်မှာမွတ်စလင်တွေပေါ်ဖိနှိပ်ချိုးဖောက်မှုတွေဖြစ်ပေါ်လာတာတွေကစိုးရိမ်စရာဖြစ်ကြောင်းတီနာမော့ဖို့ကပြောပါတယ် USCIRF အနေနဲ့သူတို့ပြည်စုထားတဲ့အစီရင်ခံစာနှစ်ရက်ပေါ်မူတည်ပြီးသူတို့ရဲ့လေလာတွေ့ရှိချက်တွေကိုမြန်မာအစိုးရကိုအကြံပြုရမှာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအထူးစုံစမ်းစစ်ဆေးရေးမှုမြန်မာနိုင်ငံကိုလာရောက်ခွင့်ပြုဖို့နဲ့လူအခွင့်အရေးဆိုင်ရာကုလသမဂ္ဂရုံးခွဲဖွင့်မှုကိုတိုက်တွန်းထားပါတယ်အမေရိကန်အစိုးရရဲ့နိုင်ငံခြားရေးပေါ်လစီမှာဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်ပြီး USCIRF အဖွဲ့အနေနဲ့နှိမ့်စင်အကြံပေးတင်ပြရတာဖြစ်တဲ့အတိုင်းအစီရင်ခံစာပေါ်မူတည်ပြီးဒီနာမာဖိုကအခုလိုတိုက်တွန်းခဲ့ပါတယ
် USCIRF's role is to help provide guidance and support to our own government to help navigate religious freedom issues through its foreign policy
ကျမတို့ USCIRF ကော်မရှင်ရဲ့အခန့်ကဏ္ဍကတော့အမေရိကန်အစိုးရကိုဘာသာရေးလက်ခွင့်နဲ့ပတ်သက်လို့နိုင်ငံခြားရေးပေါ်လစီမှာအကြံပေးဖို့ဖြစ်တဲ့အတိုင်းအမေရိကန်နိုင်ငံခြားရေးဌာနအနေနဲ့မြန်မာနိုင်ငံကိုဘာသာရေးလက်ခွင့်နဲ့ပတ်သက်လို့1999ခုနှစ်ခရဲကစိုးရိမ်မကင်းဖြစ်တဲ့နိုင်ငံစီနဲ့မှထည့်သွင်းခဲ့တာဖြစ်ပါတယ်။လက်တော်အကြဆုံးကတော့အောက်တိုဘာလ31ရက်နေ့ကပဲဖြစ်ပါတယ်။ကျမတို့အဖွဲ့အစည်းအနေနဲ့မြန်မာနိုင်ငံအခုလိုစီးရင်တင်သွင်းခံရတာကိုထောက်ခံသလိုနှစ်စင်ပဲအကြံပေးခဲ့တာလည်းဖြစ်ပါတယ်။အကြောင်းကတော့ဘာသာရေးလွတ်လပ်ခွင့်အခြေအနေဟာမြန်မာနိုင်ငံမှာကျဆင်းနေလို့ပဲဖြစ်ပါတယ်
။အစီရင်ခံစာမှာရိုဟင်ဂျာအရေးနဲ့ပတ်သက်ပြီးဖြေရှင်းဖို့က လသမဂ္ဂအတွင်းမှုချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ဖွဲ့စည်းတာအပြင်လာမယ့်တနင်္လာနေ့ရန်ကုန်မှာရိုဟင်ဂျာရေးဆွေးနွေးဖို့အာဆီယံနိုင်ငံကြ၏ဝန်ကြီးများအထူးအစည်းအဝေးကိုဒေါ်ဆန်းစုကြည်ခေါ်ယူထားတဲ့အပေါ် USCIRF အနေနဲ့ကြိုးဆိုကြောင်းနဲ့ဒါဟာအပြုသဘောဆောင်တဲ့ခြေလှမ်းဖြစ်တဲ့အကြောင်းတီနာမတ်ဖို့ကပြောပါတယ်မြန်မာနိုင်ငံမှာဖွဲ့စည်းပုံအရစစ်တပ်ကဆက်ပြီးလုတ်ပန်ခွင့်အာဏာတည်မြဲနေတဲ့အခြေအနေနဲ့ဗုဒ္ဓဘာသာကိုနိုင်ငံတော်ဘာသာဖြစ်အောင်ကြိုးစားနေကြတဲ့အချက်တွေကခရစ်ယာန်ဘာသာဝင်တွေရဲ့လွတ်လပ်စွာကူးကွယ်ခွင့်ချိုးဖောက်ခံနေရတာကိုနားလည်နိုင်မဲ့အဓိကအချက်တွေဖြစ်တယ်လို့ဖုံးကွယ်ထားတဲ့အတ္တိဒုက္ခအစီရင်ခံစာမှာပြောထားပါတယ်စေဆိုးရလက်ထက်ကလေးကရှိခဲ့တဲ့ခွဲခြားဆက်ဆံရေးမူဝါဒနဲ့အလေးအထတွေဟာဒီကနေ့အထိရှိနေသေးတယ်လို့ဆိုထားပါတယ်တမတော်ကိုအရသာအစိုးရထိန်းချုပ်မှုအောက်ရောက်အောင်လုပ်ဖို့ဒေါ်ဆန်းစုကြည်ရဲ့ NLD အစိုးရရင်ဆိုင်နေရတဲ့အခက်အခဲတွေထဲမှာဒီပြဿနာတွေကမီးမောင်းထိုးပြနေတယ်လို့လည်းအင်္ဂါနေ့ကထုတ်ပြန်တဲ့အစိုးရခန်းစာမှာဖော်ပြထားပါတယ်မြန်မာနိုင်ငံမှာလူတိုင်းလွတ်လပ်စွာကိုယ်ခွင်ခွင့်ရရှိရေးနဲ့လူနည်းစုရပိုင်ခွင့်တွေကိုအကာအကွယ်ပေးဖို့မြန်မာအစိုးရကိုအစိုးရခန်းစာထုတ်ပြန်သူတွေကတိုက်တွန်းပါတယ်သူတို့ပြောကြားထားတဲ့စံချိန်တွေနဲ့မပြည့်မီမချင်းမြန်မာနိုင်ငံကိုအထူးစိုးရိမ်ရတဲ့နိုင်ငံအဖြစ်ဆက်လက်သတ်မှတ်ထားဖို့အတွက်လည်းအမေရိကန်အစိုးရရဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာကော်မရှင်USCIRF ကအကြံပြုတိုက်တွန်းထားပါတယ်ခင်ဗျာ